83မြောက်ကုလသမဂ္ဂထူထူညီလာခံအတွက်မြန်မာရေးစုမဲ့ချက်မူကြမ်းကိုအဓိကရေးဆွဲမဲ့တတိယကော်မတီမှာအင်္ဂါနေ့ကလုတဲ့လူမျိုးရေးအစိုးရမှုခွဲခြားမှုပြပြဝေးဆိုင်ရာဆွေးနွေးပွဲတွေမြန်မာကိုယ်စားလှယ်ကရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့ကောက်ွယ်ပြောဆိုသွားပါတယ်။ဒီကိစ္စတွေနဲ့လူမျိုးရေးကောင်စီအစိုးရမှလည်းရိုဟင်ဂျာအမျိုးသမီးတွေမွေးဖွားတဲ့ကလေးငယ်တွေကိစ္စပြောဆိုဆွေးနွေးကြတာရှိပါတယ်။မန်ဂျန်နိုင်ကပြောပြပါမယ်။
နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အထွေထွေညီလာခံရဲ့တတိယကော်မတီမှာအောက်တိုဘာလ30ရက်နေ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံအနေနဲ့လူမျိုးရေးဘာသာရေးခွဲခြားမှုတွေဒီအတွက်ပြင်းမှုကျူးလွန်မှုတွေကိုလက်သင့်မခံကြောင်းမြန်မာအစိုးရကိုယ်စားလှယ်ကအခုလိုပြောသွားပါတယ
်မြန်မာ opposes racism and xenophobic crimes and also encourages peaceful
မြန်မာနိုင်ငံမှာလူမျိုးရေးနဲ့နိုင်ငံသားမုန်တီးရေးပြင်းမှုကျူးလွန်မှုတွေကိုလက်မခံပါဘူးမတူကွဲပြားတဲ့လူမှုအတိုင်းအတာအနေနဲ့ဘာသာတွေအကြားငင်းငန်းစွာအတူရှင်တွဲနေတန်ရေးကိုအားပေးပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်း130ကျော်နေထိုင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရလည်းလူမျိုးရေးဘာသာရေးလူနည်းစုတွေဆိုပြီးတော့ခွဲခြားထားမှုမရှိဘဲနိုင်ငံသားအားလုံးရဲ့တန်းတူအခွင့်အရေးတည်ကြအောင်အာမခံထားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းနိုင်ငံတော်ကကိုးကွယ်တဲ့ဘာသာဆိုပြီးဘယ်ဘာသာကိုမှတတ်မှတ်ပြတ်ထန်းထားတာမရှိပါဘူ
း။ဒါအပြင်လူမျိုးတုံးတက်ဖြတ်မှုဟန်တာရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမာဒီယန်ရဲ့မက်ရှလာကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာပါအချက်တချို့ကိုကန့်ကွက်ကြောင်းလဲမြန်မာကိုယ်စားလှယ်ကပြောပါရယ်။လူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်နိုင်ငံတကာရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့တတ်သိခိုင်လုံမှုရှိရင်မြန်မာအစိုးရကပြင်းပြင်းထန်ထန်အရေးယူမှာဖြစ်တယ်လို့မြန်မာကိုယ်စားလှယ်ကပြောပါရယ
်။မြန်မာ will not condone any human rights violations particularly international crimes.We repeatedly
မြန်မာနိုင်ငံလူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာပြစ်မှုကျူးလွန်မှုတွေကိုလက်ခံမှာမဟုတ်ပါဘူးပြစ်မှုကျူးလွန်ခံရသူတွေကိုတပ်သေးအထောက်အထားအခိုင်အမာနဲ့ပြဖို့လဲအစိုးရကကြိမ်ဖန်များစွာပြောခဲ့ပြီးဖြစ်ပါတယ်ပြစ်မှုကျူးလွန်ကြောင်းတွေ့ရှိရင်ကျွန်တော်တို့အနေနဲ့ဥပဒေအရအခိုင်အမာရေးယူသွားမှာပါ
ဒါပြင်အဲ့ဒီအစီရင်ခံစာမှာပါရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေအပေါ်ကန့်သက်ချက်တွေနဲ့ပတ်သက်လို့လည်းမြန်မာအစိုးရကိုယ်စားလှယ်ကအခုလိုတုံ့ပြန်ပြောဆိုသွားပါတယ
် Para 43 mentioned that Rohingya womenare strictly subjected to two child policy in Myanmar.
In reality, ခန္ဓာရဲ့အပိုက်43မှာလဲရိုဟင်ဂျာအမျိုးသမီးတွေကိုကလေးနှစ်ဦးထက်ပိုပြီးမမွေးဖွားရလို့မြန်မာအစိုးရကတင်းတင်းကြပ်ကြပ်ကန့်သက်ထားကြောင်းဖော်ပြထားပါတယ်။တကယ်တမ်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဥယျာဉ်ဟာရခိုင်ပြည်နယ်တွင်းတခြားတိုင်းသားဥယျာဉ်နဲ့နှိုင်းယှဉ်ရင်နှစ်ဆကျော်ရှိနေတာပါ။
ဒါအပြင်မြန်မာအမျိုးသမီးတွေရဲ့အခွင့်အရေးကာကွယ်မြင့်တင်ရေးအတွက်နိုင်ငံတကာသဘောတူညီချက်စီမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နေကြောင်းလည်းမြန်မာကိုယ်စားလှယ်ကဆွေးနွေးပွဲအတွင်းပြောပါရယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ကတော့လုံခြုံရေးကောင်စီမှအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွင်းအလဲကျဥက္ကဋ္ဌဘိုလီးဗီးယားနိုင်ငံရဲ့တန်အမတ်ကတော့မြန်မာလုံခြုံရေးတပ်တွေရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကြောင့်ကိုဝင်ရလာတဲ့ရိုဟင်ဂျာအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့အခုလိုတင်ပြသွားပါရစေ
။ According to UNICEF, about 40,000 pregnant Rohingya women have given birth or will come to term. And those who are born due to sexual violence.
သူပြောသွားတာက UNICEF ရဲ့စစ်တမ်းကောက်ယူချက်အရာကိုဝင်ရှိနေတဲ့ရိုဟင်ဂျာအမျိုးသမီးဥယျာဉ်4,000လောက်ဟာဒုက္ခသည်စခန်းတွေအတွင်းမွေးဖွားခဲ့ကြတယ်လို့တချို့လည်းမွေးဖို့လာစေနေကြပါပြီ။လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကြောင့်ရလာတဲ့ကိုဝင်ကနေမွေးဖွားလာတဲ့ကလေးတွေကိုမျိုးမတန်ဘူး။ရန်သူတွေရဲ့ကလေးတွေလို့သတ်မှတ်ပြီးသူတို့အမေတွေခံခဲ့ရတဲ့ဘေးဒုက္ခအမွေအစိုးတွေဖြစ်တယ်ဆိုပြီးခွဲခြားဆက်ဆံခံရမှုတွေနဲ့ဒီကလေးတွေဟာကြီးပြင်းလာဖို့ရှိပါတယ်။ဒါကြောင့်နိုင်ငံသားဖြစ်ခွင့်ပေးရေးအစီအစဉ်နဲ့ပြဿနာရဲ့ဇင်းမြင့်အကြောင်းရင်းကိုဖြေရှင်းဖို့လိုအပ်နေပါတယ်။ဒါမှသာပညာသင်ကြားခွင့်နဲ့ကျန်းမာရေးကုသခွင့်ရမှာဖြစ်တယ်လို့ပြောသွားတာပါ။ပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ပရာမီလာပတန်ကတော့အမျိုးသမီးခွင့်ရေးတွေကိုအကာအကွယ်ပေးရေးပြက်ကွက်နေတဲ့နိုင်ငံတွေစီးရင်မှာမြန်မာနိုင်ငံပါဝင်နေကြောင်းလုံခြုံရေးကောင်စီမှအခုလိုပြောသွားပါတယ
်။ It is urgent that in contexts like Nigeria,Iraq or Myanmar amongst others that governments put in place
ဒုက္ခသည်စခန်းတွေ IDP စခန်းတွေမှာမွေးစင်းရင်းတွေမှတ်ပုံတင်ရမှာအထူးကန့်သက်ချက်တွေချထားတဲ့ Nigeria, Iraq ဒါမှမဟုတ်မြန်မာနဲ့တခြားနိုင်ငံတွေမှာနိုင်ငံမဲ့အဖြစ်နဲ့မွေးလာတဲ့ကလေးတွေကိုအကာအကွယ်ပေးဖို့အတွက်အရေးတကြီးလိုအပ်နေပါတယ
်။ဒါကြောင့်မြန်မာအပါအဝင်အဲ့ဒီနိုင်ငံကအစိုးရတွေအနေနဲ့ကုလသမဂ္ဂကလေးသူငယ်များဆိုင်ရာအခွင့်အရေးသဘောတူညီချက်တွေအမျိုးသမီးအခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့စီတော်သဘောတူညီချက်စာချုပ်စတဲ့အတိုင်းမဖြစ်မနေလိုက်နာအကောင့်ထဲပို့ဖို့လုံခြုံရေးကောင်စီစီဝေးပွဲတွင်ပရမီလာပက်တန်ကတိုက်တွန်းသွားပါရရှင်